တမန်ဒေါ်နယ်ထရမ့်မဆိုးအပ်ဖွဲ့ကတရုတ်ဟာငွေကြေးဆိုင်ရာအမျက်ထုတ်မှုတွေလုပ်နေသူလို့ကြေညာပြီးတိကျတဲ့အရေးယူမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကိုနောက်ထပ်အချိန်နှိမ့်မှုနီးလန်းရှာတာမှမဟုတ်ကြောင်းတမန်အင်ဂျူကအရေးချေပြပါတယ်။ကုန်သွယ်ရေးဆိုင်ရာပြုတ်မှုနိုင်ရမှုတွေကသူ့အရင်ကပေးထားတဲ့ကတိကိုမတီးတဲ့အပြင်တိုးတက်မှုတစ်စုံတစ်ရာမပြနိုင်ခဲ့ပေမဲ့အမေရိကန်မျိုးသားစီးပွားရေးကောင်စီအကြီးအကဲလဲရီကတ်လိုကတော့ကောင်းမွန်တဲ့ယုံကြည်ချက်ထားပြီးအမေရိကန်ဘက်ကတရုတ်နဲ့နှိမ့်နိုင်မှုတွေလုပ်ခဲ့တယ်လို့ဆက်ပြီးလှုံ့ဆော်ခြင်းကြောင့်လည်းအင်ကာနေကပြောပါတယ်။နောက်ဆက်တွဲနှိမ့်နိုင်မှုတွေအတွက်တကားဖွင့်ထားကြောင်းနဲ့တရုတ်ကိုယ်စားလှယ်အဖွဲ့စက်တမလလောက်မှာအမေရိကန်ပြည်ထောင်စုလာရောက်နိုင်မှုအတွက်စီစဉ်နေတယ်လို့လည်းပြောပါတယ်။နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲပြီးခဲ့တဲ့တရက်ပတ်တရုတ်နိုင်ငံရှန်ဟိုင်းမှာကျင်းပခဲ့တာဖြစ်ပြီးရလာကောင်တော့မရခဲ့ပါဘူး။တမရထရမ့်ကတကယ်လို့တရုတ်နဲ့ဆွေးနွေးမှုသဘောတူညီချက်ဒါမှမဟုတ်တိုးတက်မှုရခြင်းတရုတ်ဖက်ကောင်ရဲ့ပေါ်အခွန်တိုးကောက်တာကိုပြန်လျှော့ရလို့မျိုးအရေးယူမှုကိုပြန်စမ်းစားမှုလုပ်နိုင်တယ်လို့ကတ်လူကပြောပါတယ်။ဒါပေမဲ့တကယ်လို့တိုးတက်မှုမရရင်တော့တရုတ်ပေါ်မှာနောက်ထပ်အရေးယူမှုတွေလုပ်လာနိုင်တယ်လို့လည်းသတိပေးပါတယ်။